မျိုးသားပညာရေးဥပဒေစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခီးရှည်ချီတက်နေကြတဲ့ဒီမိုကရေစီပညာရေးသဘေးမောက်ကျောင်းသားတွေဒီကနေ့မြင်းချံမြို့ကိုရောက်ရှိလာမှာဒေသခံပြည်သူတွေနဲ့ကျောင်းသားတွေကကြိုဆိုပြီးသဘေးမှာပူးပေါင်းပါဝင်ခဲ့ကြပါတယ်။သဘေးမောက်ကျောင်းသားတွေချီတက်ရာခီးလန်းတောက်လျှောက်အာနာပိုင်းကြီးဘက်ကငင်းချမ်းစွာစွေးခွင်းနဲ့စီတန်လှည့်လည်ခွင်းဆိုင်ရာဥပဒေပုံမှန်၁၈အရခွင့်ပြုမဲ့ယူဖို့ဆိုပြီးတော့ဖိအားပေးတာတွေနဲ့လည်းကြုံနေရပါတယ်။ပညာရေးဥပဒေစန့်ကျင်သဘေးမောက်ချီတက်လမ်းလျှောက်နေကြတဲ့ကျောင်းသားသဘေးအခြေအနေအသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါဦးရှင်
။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားတက်မကများအဖွဲ့ချုပ်တက္ကသကကျောင်းသားတွေဦးဆောင်ပြီးတော့ခရိုင်တီးတီးကကျောင်းသားတွေမန္တလေးကနေရန်ကုန်အထိခရီးရှည်လမ်းလျှောက်ချီတက်ဆန္ဒပြနေကြတာဒီကနေ့ဆို9ရက်မြောက်နေ့ဖြစ်သွားပါပြီ။လန်ခီတခြားပုံမှန်၁၈ခွင့်ပြုမိန်တောင်းမှုအာဏာပိုင်တွေဘက်ကကျောင်းသားတပိတ်ကိုလာရောက်ဟန်တာဖိအားပေးမှုတွေရှိနေပေမဲ့လို့ကျောင်းသားတွေဘက်ကငြင်းငြမ်းစွာဆက်လက်ချီတက်ဆန္ဒပြနေကြတယ်လို့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကိုဦးဆောင်သူတဦးဖြစ်တဲ့ဘာကသာများအဖွဲ့ချုပ်ကကိုမင်းသွေးတစ်ကပြောပါတယ
်ငြင်းငြမ်းမှာရှိနေတဲ့ရဲမျိုးနဲ့မှုပေါ့ရဲတပ်ဖွဲ့ငြင်းနဲ့မှုကကျွန်တော်ခေါင်းဆောင်ပိုင်းတွေနဲ့တွေ့ကြမှာလေလို့လာပြောတယ်ပြီးတော့ပုံမှန်၁၈ကိုတင်ဖို့ဆိုရင်ဆက်ပြောတယ်ပေါ့သူတို့ကလည်းတာဝန်ရပါတော့တရားကိုတင်ဖို့လာပြီးပြောတာပေါ့မတင်လာတော့ကိုပိုင်းမှာပဲလို့ပြောပြီးပြန်သွားတယ်ဟုတ်ကျွန်တော်တောက်လျှောက်နေစောင့်ကြည့်နေတဲ့ Sony video ရိုက်ပြီးရော report တင်တယ်ကျွန်တော်မြင်လာတော့ကျွန်တော်တို့ကိုကျွှေရှိရှိနဲ့လှန်ထားတယ်ပေါ့ခြိရတဲ့ချိုးတော့ရှိတယ်ဘာလဲဆိုတော့ဒီ Poma session မြို့နယ်တော်တိုင်းတမျိုးပြီးတမျိုးမှာကျွန်တော်တို့လာပြောတယ်ကျွန်တော်လုပ်ကျင်တဲ့ပုံစံကအခြေအနေကအရင်ကစောင့်တုံပြကြတော့ဆိုရအနေနဲ့စပြီးဖြုတ်ခွဲလို့ရပြီလို့သူတို့မြင်လို့ရှိရင်ခေါင်းဆောင်ပိုင်းတွေကို Poma session နဲ့တရားစွဲတယ်အဲ့ဆာမှာသူတို့ကပြောဖို့တက်စက်တယ်လို့ကကျွန်တော်မြို့နယ်ကမြို့နယ်တိုင်းကကျွန်တော်တို့သတိပေးခဲ့တယ်အဲ့တော့ကျွန်တော်ကစောကစီရှိအောင်ကြည့်တယ်လက်မခံမနေလုပ်တယ်အားကြောင့်တရားဆွဲရဆက်ပုံစံမျိုးပေါ့ကျွန်တော်ဖြုတ်ခွဲလို့ရတယ်ဆိုအချိန်ဒီမှာတော့ဒီကျိုးနဲ့ဖြီးပြီးတော့ကျွန်တော်ကိုလုပ်မယ်လို့ကျွန်တော်ကမြင်တယ်ဆောင်ချမယ်လို့ကမြင်တယ်အဲ့တော့ကျွန်တော်တို့ကျိုးရှိရှိနဲ့လှန်တဲ့သဘောပါစောကစီကမျိုးနဲ့ဒီမျိုးနဲ့ကျွန်တော်တို့လာလာပြောနေတာသတိပေးနေရလို့မြင်ပါတယ
်လန်ခီတခြားပြည်သူတွေဘက်ကတောင်းတဖြဖြကြိုးဆိုကြတယ်လို့ခရိုင်တီးတီးကကျောင်းသားတွေနဲ့အတူရွှေဝါရောင်၆မြို့ရဟန်းမြို့တပ်မကကတန်ဃာတော်တချို့လည်းလာရောက်ပူပေါင်းချီတက်နေကြတယ်လို့ဘာကသာများဖွဲ့ချုပ်ကပြောပါတယ်
ကျွန်တော်တို့လမ်းလျှောက်ပြီးချက်တန်းခဲ့တဲ့မြို့ရွာမှာစစ်ကမြနိုင်ငံရေးအားစုတွေနိုင်ငံရေးပါတီတွေနိုင်ငံရေးအဖွဲ့အစည်းတွေနောက်ပြီးတော့မြို့ရွာမှာရှိတဲ့လူမျိုးရေးအဖွဲ့အစည်းတွေကကျွန်တော်တို့ကိုတောက်ခံအားပေးပြီးကုညီမှုအမျိုးမျိုးပေးကြတယ်။နောက်လမ်းမမှာအဖွဲ့ချင်းမဟုတ်တဲ့တာဝန်ကြီးတွေလည်းကုညီအားပေးကြတယ်။ဟိုတောင်းသားဆိုတာကအိမ်တိုင်းမှာရှိတယ်။ပြီးတော့ကျွန်တော်မိသားစုတွေကကျွန်တော်တို့စာတင်ပေးခဲ့တယ်ဆိုတာကကျွန်တော်တို့အသက်ကြီးလာခဲ့ရင်ပြင်ပမဲ့အလုပ်မလုပ်ရအောင်ပညာတတ်ဖြစ်အောင်ပညာနဲ့ရင်းပြီးလုပ်ရအောင်ပြင်ပမဲ့မလုပ်နိုင်အောင်စာတင်ပေးခဲ့တာ။အခုကျွန်တော်မိဘတွေကျွန်တော်တို့စာတင်ပေးခဲ့တဲ့ဒီနိုင်ငံမပြည့်မြောက်အဲ့ဒါကျွန်တော်တို့တိုက်ပွဲဝင်ရဖြစ်တဲ့မိဘပြည်ပြည်နဲ့နားလဲပါတယ်။ဒါကကျွန်တော်ကျောင်းသားရဲ့ဆိုင်ရဲ့ဒရိတ်မှုပဲနိုင်ငံလုံးဆိုင်ရာဒရိတ်ဖြစ်တဲ့အတွက်အစိုးရအနေနဲ့ကျွန်တော်တောင်းဆိုလာတဲ့အချက်ဆက်တဲ့ချက်ကိုတော့လိုက်ရောပြီးတွေးဆမိပါလို့ပြောတင်တယ်။အစိုးရအနေနဲ့ဒါမှမဟုတ်လိုက်ရောစစ်ဆေးမပေးဘူးဆိုရင်မူလအာဏာရှင်အစိုးရလို့ပဲကျွန်တော်တို့ကမြင်ပါတယ်။ပြည်သူရလည်းအဲ့လိုမြင်နေပါဘူး။
ခီးလန်းတခြားဖြတ်တန်းခဲ့တဲ့မြို့တွေကပြည်သူတွေကိုအမျိုးသားပညာရေးဥပဒေတွေမှာအကြောင်းသားတွေလက်မခံနိုင်စရာအချက်တွေကဘာတွေဖြစ်တယ်ပြဋ္ဌာန်းထားတဲ့ဥပဒေတွေမှာအကြောင်းသားအခွင့်အရေးတွေကိုဟန်တားထားတဲ့ဗဟိုချုပ်ကိုင်မှုနဲ့လက်မခံနိုင်စရာဘယ်လိုအချက်တွေကိုထည့်သွင်းထားတယ်ဆိုတာပြည်သူတွေကိုရှင်းပြခဲ့ကြတယ်လို့ကိုမင်းသွေးတစ်ကပြောပါတယ်အခုလိုမျိုးအကြောင်းသားတွေစုပေါင်းပြီးတော့ချီတက်လမ်းလျှောက်နေကြချိန်မှာပဲတက္ကသိုလ်ကျောင်းတွေဘက်ကအကြောင်းသားတွေကိုကျောင်းခေါ်ချိန်တတ်မှတ်ချက်တွေနဲ့ဖိအားပေးမှုတွေလုပ်လာတဲ့အပေါ်မြန်မာနိုင်ငံဆရာမများအဖွဲ့ချုပ်ဘက်ကလက်မခံပါဘူးကျောင်းသားတွေကကျောင်းသားအခွင့်အရေးကိုတောင်းဆိုနေကြတဲ့အချိန်အဓိကတာဝန်ရှိတဲ့ပညာရေးဝန်ကြီးဌာနအနေနဲ့ကျောင်းသားတွေနဲ့ပြည်လည်နိုင်မဲ့နည်းလမ်းနဲ့အပြေရှာဖို့လိုတယ်လို့မြန်မာနိုင်ငံဆရာမများအဖွဲ့ချုပ်ဥက္ကဋ္ဌဦးတူတာကပြောပါတယ်
ဟုတ်ပါတော့တပိတ်မောက်လို့ကျောင်းသားကိုစာမူးဝဲဖြည့်ခွင့်မပေးဘူးဆိုတာလက်ခံနိုင်ခြင်းမရှိဘူးခင်ဗျ။ဒါကြောင့်လဲဆိုတော့နိုင်ငံလုံးအတိုင်းအတာမှာကျောင်းသား90ရာခိုင်နှုန်းက85ရာခိုင်နှုန်းလို့ဒီမှမပြည့်ဘူး။ကျွန်တော်က85ရာခိုင်နှုန်းပြည့်မှစာမူးဝဲဖြည့်ခွင့်ပေးမယ်ဆိုရင်တနိုင်ငံလုံးမှာရှိတဲ့ကျောင်းတော်များကကျောင်းသား3ပုံ2ပုံဖြည့်ခွင့်မရအောင်ဒါတက်တဲ့အစိုးရအနေနဲ့ဒီတပိတ်မောက်ကျောင်းသားတွေကိုတပိတ်ကိုဖြိုခွင်းတာနှီးစုံနဲ့လုပ်တယ်ဆိုတာရှင်းရှားနေတာပေါ့နော်။အဲ့တော့ဒီကလူရောဂျိုးလိုပေါ့နော်။သူတို့လုံရင်လူတယ်လို့ထုတ်ကုန်တယ်မလုံရင်ကြာကြီးကိုတင်ကြတယ်အဥပဒေဆိုတာ no one is above the law no one is beyond the law ဥပဒေရဲ့အထက်မှာလည်းဘာမှမရှိဘူးဥပဒေရဲ့အပြင်မှာလည်းမရှိဘူးဥပဒေတိုင်းလုံးမှာဆိုရင်တော့ကျွန်တော်တို့ကလက်ခံတယ်ဒါပေမဲ့ဒီသဘိမောက်ကျောင်းသားတွေကိုရွယ်ပြီးလိုက်တယ်ဆိုရင်တော့လုံးဝလက်မခံဘူးခင်ဗျ
ချီတက်ဆန္ဒပြနေကြတဲ့ကျောင်းသားတွေရန်ကုန်မြို့ကိုစက်ရောက်ရင်တော့တပိတ်စခန်းဖွင့်ပြီးတော့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ပေးရေးကျောင်းသားဆရာပညာရှင်တွေနဲ့လွတ်တော်အစိုးရပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းရေးဆက်လက်တောင်းဆိုတိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးတပိတ်မောက်ကျောင်းသားတွေကပြောပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်ချီတဲ့ဆန္ဒပြနေတဲ့ကျောင်းသားတပိတ်ကိုအရက်ဖက်အဖွဲ့အစည်း50ကျော်ကလည်းထောက်ခံတဲ့အကြောင်းကြေညာချက်ထုတ်ခဲ့ပြီးတော့ကျောင်းသားဆန္ဒပြမှုတွေကိုအကြမ်းဖက်မှုမလုပ်ဖို့နောက်ကျောင်းသားတွေနဲ့ညှိနှိုင်းဆွေးနွေးပြီးပြည်ထနာဖြေရှာဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားကြတာလည်းဖြစ်ပါလိမ့်ရှင်။